ောက်ရှင်နာခင်အခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့သတင်းတွေထဲမှာဒီမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်နေပြီဖြစ်တဲ့အတွက်ကြောင့်မို့လို့အမေရိကန်ဥရောပသမ္မတကစတဲ့အနောက်အုပ်စုနိုင်ငံကြီးတွေကနေစီးပွားရေးတန်ခါပိတ်ဆို့ထားတဲ့ကိစ္စရပ်တွေပေါ်မှာရှော့ပေါက်ပေးဖို့လို့စဉ်းစားနေပြီဆိုတဲ့သတင်းတွေအထက်အပြင်အမေရိကန်အစိုးရကလည်းပဲ ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်လုပ်ငန်းအဖွဲ့နောက်ပြီးတော့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကနေပြီးတော့လွတ်လွတ်လပ်လပ်နဲ့ငွေထုတ်ကြီးပေးနိုင်အောင်လို့ကန့်သတ်ချုပ်ချယ်ထားတဲ့ကိစ္စရပ်တွေကိုပြန်လည်ရုပ်သိမ်းပေးလိုက်တယ်ဆိုတဲ့သတင်းတွေလည်းပဲကျွန်တော်တွေ့ရပါတယ်။အထက်အပြင်အရှေ့အုပ်စုနိုင်ငံတွေကရောအနောက်အုပ်စုနိုင်ငံတွေကရောမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေပေါ်လာလို့ဒီမိုကရေစီလမ်းစဉ်ကိုကျင့်သုံးလာပြီဆိုလို့ရှိရင်တွားရောက်ပြီးတော့ယင်းနှိမ့်မြုံနှံမှုတွေဟန်ပြင်းနေကြပြီဆိုတာတွေလည်းပဲကျွန်တော်တို့မြင်နေကြနေရပါတယ်။အဲဒီတော့မြန်မာနိုင်ငံဟာဒီလိုနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေအတွက်တကယ်ပဲအဆင်သင့်ဖြစ်နေပြီလားနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေကိုများများဆဆရနိုင်အောင်ဘာတွေလုပ်ကင်ဆောင်ရွက်ပေးရမလဲဆိုတဲ့ကိစ္စရပ်တွေကိုကျွန်တော်တို့ဆွေးနွေးသွားပါမယ်။အခုဆွေးနွေးပွဲမှာပါဝင်ဖို့အတွက်နော်ဝေနိုင်ငံအခြေစိုက်မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်ဒါအပြင်အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှေ့နေကြီးဦးမင်းလွင်ဦးနဲ့နယူးဇီလန်နိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားသူဦးအောင်ဖေခင်တို့ကိုကျွန်တော်ဖိတ်ကြားထားပါတယ်။အဲ့တော့ခုနကစကားပလင်ခံခဲ့တဲ့အတိုင်းပဲမြန်မာနိုင်ငံမှာတွားရောက်ပြီးတော့ယင်းနှိမ့်မြုံနှံမယ်ဆိုတာဟာအချိန်အခါစောနေသေးတယ်လို့ဝေဖန်နေတဲ့အပိုင်းအနေနဲ့ကျွန်တော်တို့ကြားပါတယ်။အဲ့တော့ဥမော်မြင့်အနေနဲ့ဒီကိစ္စပေါ်မှာဘယ်လိုရှုမြင်မိလဲဆိုတာကျွန်တော်တို့ကြားပြစေခင်ဗျ။ဟု
တ်ကဲ့ဒီရေဝင်ကပြောမယ်ဆိုရင်ပေါ့နော်ဒီနိုင်ငံတစ်နိုင်ငံဟာလာတခုလိုမျိုးဒီမိုကရေစီဘက်ကဥတည်တဲ့ပြောင်းလဲမျိုးတွေရှိလာပြီ။နောက်ပြီးတော့ဒီဈေးဝယ်စီးပွားရေးကိုလည်းအားပေးတဲ့အနေထားရှိလာပြီဆိုရင်တော့ဟိုယင်းနှိမ့်မြုံနှံတဲ့လူတွေကတော့ဝင်လာကြမှာပဲ။အဲ့တော့အခုလောလောဆယ်ဖြစ်နေတဲ့ကိစ္စဟုတ်ပြီယင်းနှိမ့်မြုံနှံမှုတွေဝင်လာပြီဆိုလို့ရှိရင်အခုချိန်မှာဟာလာမြန်မာနိုင်ငံအနေနဲ့အထင်နဲ့ဖြစ်နေပြီလားမဖြစ်ဘူးလားဆိုတဲ့ကိစ္စပေါ့နော်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောတာတဲ့ဒီအခုမကြသေးရင်တော့ဘာပြီလို့လာသွားတဲ့ဒီ ASEAN Business Council ပေါ့နော် ABC လို့ခေါ်တဲ့အဖွဲ့ပေါ့ ASEAN ဒီ CYA Council ကဒီပုံကူတွေနဲ့တောင်းဆဆူချင်းနဲ့ဆွေးနွေးခဲ့ပါတယ
်။ဟုတ်ကဲ့
ဆိုတော့ဆွေးနွေးတဲ့နေရာမှာဒီအဓိကအဖြစ်သူတို့ဒီမြန်မာနိုင်ငံမှာအဲ့ဒီ investment law တွေပေါ့နော်ဒီယင်းနှိမ့်မြုံနှံမှုဆိုင်ရာဥပဒေတွေခိုင်ခိုင်မာမာရှိမရှိဆိုတာလေ။နောက်ပြီးတော့မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုအဲ့ဒါဘယ်လောက်ထိခိုင်ခိုင်မာမာဖြစ်နေပြီလဲဆိုတဲ့ကိစ္စတွေကိုလေ့လာပြီးဆွေးနွေးရလို့ပြောပါရတယ်။ဆိုတော့အဲ့ဒီမှာတဲ့ဒီဇော်ဆန်းစုကြည်ကမှတ်ချက်ပေးသွားတာရှိပါတယ်တဲ့။အဲ့ဒါကတော့ဒီနိုင်ငံတကာကဒီစီးပွားရေးလုပ်ငန်းရှင်ကြီးအနေနဲ့အဲ့ဒါဒီမြန်မာနိုင်ငံကိုဝင်ပြီးတော့ယင်းနှိမ့်မြုံနှံမှုဆိုရင်ဒီခဏတော့စောင့်ကြည့်ပြီးတော့အဲ့ဒါဖြည်းဖြည်းချင်းဝင်ဖို့အတွက်ကိုသူမှတ်ချက်ပေးသွားပါတယ်အဲ့ဒါလိုကိစ္စဟာမန္တလေးကတော့နိုင်ငံရေးကိုအခြေခံပြီးပြောတာတဲ့အဲ့ဒါလိုဟလာအကြံပေးရတာကတဲ့ဒီကုမ္ပဏီတွေရဲ့အကောင်းကျိုးတွေလည်းဖြစ်တယ်မြန်မာနိုင်ငံရဲ့အကောင်းကျိုးတွေလည်းဖြစ်တယ်ဆိုပြီးတော့ဆန်းစုကြည်ကမှတ်ချက်ပေးသွားခဲ့တယ်လို့ဆိုပါတယ်ဆိုတော့အမှန်တကယ်လည်းကျွန်တော်တို့သိနေပါတယ်ကျွန်တော်တို့နိုင်ငံမှာပြုရင်ပြောင်းလဲမှုတွေဖြစ်နေပြီဆိုပေမဲ့လို့ဒီအခြေခံအဖြစ်အရေးကြီးဆုံးဖြစ်တဲ့ဥပဒေပိုင်းဆိုင်ရာပြုရင်ပြောင်းလဲမှုတွေကတိတ်ကျွန်တော်တို့မမြင်ရသေးပါဘူးနောက်ပြီးတော့ဒီဥပဒေစိုးမိုးမှုအပိုင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအကောင်းဆုံးမှာအဲ့ဒါဥပဒေစိုးမိုးမှုရှိလာတယ်ဆိုတော့ကျွန်တော်မမြင်ရသေးပါဘူး။အဲ့ဒါဒီမကြသေးခင်ကပဲဥရွှေမှပြောသွားခဲ့တယ်လို့ပေါ့နော်။မြန်မာနိုင်ငံဟာခြားသားမှုတွေဒါရိုက်တာပြပြမှုတွေစောင့်ရှင်းပေါ့နော်။စီးပွားရေးဆိုင်ရာမှာလည်းပဲဒီတိုင်းပါပဲ။ဒါမျိုးတွေရှိနေတယ်ဆိုတော့ဝန်ခံသွားပါတယ်။ဆိုတော့ဒါမျိုးတွေဟာဥပဒေစိုးမိုးမှုမရှိတာကိုပြတာပါ။ဆိုတော့အခုလောလောဆယ်အရေးကြီးဆုံးကတော့ဥပဒေစိုးမိုးမှုနဲ့မြန်မာနိုင်ငံမှာဟာလားနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေကိုလက်ခံနိုင်တော့တဲ့ဥပဒေပိုင်းဆိုင်ရာခိုင်မာမှုဘယ်လောက်ရှိနေပြီလဲဆိုတော့အရေးကြီးဆုံးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ဥပဒေစိုးမိုးရေးဆိုတာကအခုခဏခဏကျွန်တော်တို့ကြားနေရပါတယ်မြန်မာနိုင်ငံမှာ rule of law ဥပဒေစိုးမိုးရေးရှိဖို့လိုတယ်ဥပဒေစိုးမိုးရေးမရှိဘဲနဲ့ဘယ်လုပ်ငန်းမှလောက်ရလောက်ရလွယ်မှာမဟုတ်ပါဘူးဆိုပြီးတော့ပြောနေဆိုနေကြတော့ဦးမင်းလွင်ဦးကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ခင်ဗျဒီကိစ္စတွေပေါ်မှာသုံးသပ်ပြပါဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတော့ဥမာမောင်မြင့်ပြောသလိုပါပဲတရားဥပဒေစိုးမိုးမှုရှိဖို့လိုတယ်ဥပဒေဒီဘလောက်ပြန်နေအောင်ပြဋ္ဌာန်းထားပါစေ။တရားဥပဒေစိုးမိုးမှုမရှိဘူး၊လက်စားမှုချစားမှုမရှိဘူးဆိုမှသာလျှင်ဒီဥပဒေတွေကိုအကောင့်တွေဖော်နိုင်မှာဖြစ်တယ်။ဥပဒေတွေမီမြပင်ကောင်းနေစေကမူလက်စားမှုချစားမှုတွေရှိနေသေးသေးကတော့ဒီကိစ္စကတော်တော်နဲ့အကောင့်တွေဖော်ဖို့မလွယ်ဘူး။နောက်ပြီးတော့တရားရေးဆိုင်ရာကိစ္စတွေမှာအာဏာပိုင်တွေဝင်ရောက်ဆက်ဖက်နေတဲ့ကိစ္စရတဲ့ကပို့ပြီးတော့ဒီလိုမျိုးကိစ္စရတဲ့ယင်းနှိမ့်မြုံနှံမှုကိစ္စတွေမှာပို့ပြီးအခက်အခဲဖြစ်စီတယ်လို့ကျွန်တော်တို့ပြရတယ်ဥပမာအားဖြင့်ပြောရရင်ကျွန်တော်တို့ဒီ ဖက်ဆက်လုပ်ငန်းတွေလုပ်ခဲ့တဲ့မန္တလေးပြည်ဟာဆိုလို့ရှိရင်လည်းဒီလိုပဲစစ်တပ်ဥပိုင်းကနေပြီးတော့ပြန်လည်သိမ်းယူလို့တဲ့အခါမှာတစ်ဖက်ဥပဒေတစ်ဖက်စောင်းနှင်းလုပ်ပြီးတော့သိမ်းယူခဲ့တာဒီကျွန်တော်တွေ့ရတယ်။နောက်ပြီးမကြခင်ကပဲဖြစ်ပျက်ခဲ့တဲ့ကျွန်တော်တို့မြန်မာတိုင်းသတင်းစာကိစ္စဆိုလို့ရှိရင်လည်းဒီအစုရှယ်ယာတဝက်ဒီဘာပိုင်းနဲ့ rotangle ကအခုချိန်မှာမြန်မာပြည်တော်ပြန်လာလို့မရတော့တဲ့အခြေအနေမျိုးဖြစ်သွားအောင်တောင်းရခဲ့တယ်ဆိုတာတွေကလာရောက်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေအတွက်ကိုအဟန့်အတားဖြစ်စေတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိဘူးဆိုတာတွေကိုပေါ်ပြထားတာဖြစ်တယ်။ဒီတော့နိုင်ငံခြားကရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကလည်းမြန်မာနိုင်ငံမှာသွားရောက်ရင်းနှီးမြှုပ်နှံမှုဆိုလို့ရှိရင်ဥပဒေတွေကိုပေးချလေးလာဖို့လူတွေဆိုတာကိုသူတို့သိပါတယ်။ပြည်တဲ့အခါမှာကျွန်တော်တို့အစိုးရပြောသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေတစ်ခုတည်းနဲ့မဖြစ်ပဲနဲ့ငွေကြေးဆိုင်ရာဘဏ်လုပ်ငန်းဆိုင်ရာဥပဒေတွေပြင်ရမယ်နောက်တစ်ခါအင်တာနက်နဲ့ဆက်သွယ်ဆောင်ရွက်တဲ့ကိစ္စရပ်တွေကွန်ပျူတာနဲ့ဆက်သွယ်ဆောင်ရွက်တဲ့ဥပဒေတွေပြင်ရမယ်နောက်ပြီးတော့အထူးစီးပွားရေးဇုံမှာပါတဲ့ဥပဒေတွေကိုခိုင်မာတဲ့အာမခံချက်တွေပေးရမယ်အရေးကြီးဆုံးကကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာရှိတဲ့အလုပ်သမားတွေရဲ့အခွင့်အရေးကိုကာကွယ်တဲ့ဥပဒေလင်းမြန်ပြထားမှုလို့ရတယ်။နောက်ပြီးတော့တခါအလုတ်သမားတမကတွေဖွဲ့စည်းဖို့အတွက်အစိုးရကနေအပြည့်အမြောက်လုပ်ပြီးတော့ဖွဲ့စည်းပေးဖို့တောင်လိုတဲ့အခြေအနေမျိုးဖြစ်နေတယ်။ဒါတွေကိုမပြထမ်းနိုင်သေးဘူးမလုံနိုင်သေးဘူးဆိုနေတဲ့ရွေးကတော့ကျွန်တော်တို့ဒီနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမဲ့စီးပွားရေးလုပ်ငန်းရှင်တွေကမဝင့်မရဲမယုံမရဲဖြစ်နေဦးမယ်လို့ပဲကျွန်တော်တို့ကတော့ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ဆက်ယုံနေနိုင်ငံသားကနေလာပြီးတော့ဖွင့်ပြီးတော့အလုသမားတွေပေါ်မှာနိုင်တဲ့စီးနင်းနဲ့မတော်မတရားလုပ်နေတယ်ဆိုရင်လည်းပဲဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့အကြောင်းပေါ့ဗျာ။ကဲအဲ့တော့အဲ့ဒါတွေကိုမဆက်ခင်မှာကွန်ပေကင်ကရောဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုပေါ်မှာဘယ်လိုများသုံးသပ်မိလဲခင်ဗျာ
။ကျွန်တော်ပထမအဦးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့နိုင်ငံသားမှာဥရောပတို့အမေရိကန်တို့ကသူတို့ကအင်မတန်မှဒီရင်းနှီးမြှုပ်နှံမှုနဲ့ကိစ္စနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ပုံစံတွေဖြစ်တယ်ခင်ဗျာ။သူတို့ကနိုင်ငံတနိုင်ငံကိုပထမအဦးဆုံးအနေနဲ့လာရောက်မမြုပ်နှံမင်းနိုင်ငံရဲ့စနစ်နဲ့အုပ်ချုပ်ရေးပုံစံကိုသူတို့ကြည့်ပြီးမှယင်းနှီးမြုပ်နှံမှုသူတို့စလုပ်တယ်ခင်ဗျာမဟုတ်ဘူးဆိုရင်သူတို့ယင်းနှီးမြုပ်နှံထားတဲ့ပတ်စံတွေဟာအလဟတနဲ့ဆုံးရှုံးနေတာကုန်မယ်နောက်တစ်ချက်ကျွန်တော်ပြောချင်တာကအခုနအန်ကယ်ဦးမောင်မောင်မြင့်နဲ့ဦးမင်းလွင်ဦးပြောသွားသလိုပေါ့ဥပဒေကတော့အဓိကကျတယ်ခင်ဗျာအခုကျွန်တော်တို့ပြောင်းလဲတယ်ဆိုပေမဲ့ပါလီမန်ကိုပြန်ကြည့်ပါပါလီမန်မှာဥပဒေတစ်ခုတင်ပြီဆိုရင်ဆုံးဖြတ်ချက်ချတာအခုချက်ဖို့ကအများစုနေရာကိုရထားတယ်တက်မတော်သားတွေရှိတယ်ဥပဒေတစ်ခုအတီးပြုတ်ဖို့အတွက်အခက်အခဲတွေဖြစ်နေတယ်အဟန္တာတွေဖြစ်နေတယ်အဲအဲ့ဒီဥပဒေတွေကိုမပြုတ်ပြင်နိုင်သေးတော့အနောက်နိုင်ငံတွေကယင်းနှီးမြှုပ်နှံမှုတွေကတွန်းဆုံနေအောင်ပဲခင်ဗျလာပြီးယင်းနှီးမြှုပ်နှံပြီးထောင်းလက်ရှိအခြေအနေမှာပညာတတ်ဘဏ်လုပ်ငန်းကိုကျွမ်းကျင်တဲ့လူတွေမရှိဘူးခင်ဗျဒီခုကျွန်တော်နယူးဇီလန်နိုင်ငံမှာဆိုရင်ဘဏ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဟိုတချို့ကိစ္စတွေဆိုရင်ဘဏ်ကိုထားလိုက်မသွားဘဲနဲ့ banking system တွေလုပ်တယ် phone banking internet banking ဒါမျိုးနီးပညာတွေကိုမတက်ကျွမ်းတဲ့လူတွေကိုမမွေးထုတ်နိုင်တဲ့၍ကျွန်တော်အမြင်ကတော့လက်ရှိအခြေအနေကယင်းနှီးမြှုပ်နှံမှုအတွက်အဆင်သင့်မဖြစ်သေးဘူးခင်ဗျအဲ့တော့ပထမအဦးဆုံးအနေနဲ့ပြောချင်တာကတော့ယင်းနှီးမြှုပ်နှံကျင်လာအောင်ဆွဲဆောင်ပေးရမယ်ဒီမိုကရေစီဆိုပြီးတွားနေပြီးတော့ဥပဒေတွေကိုကျင့်သုံးတဲ့အခါမှာလွတ်လွတ်လပ်လပ်ကျင့်သုံးပြီးတော့ဟိုခြားစားမှုလက်စားမှုတွေမရှိဘဲနဲ့လွတ်လပ်စွာလုပ်ပိုင်ခွင့်ပေးမှအနောက်နိုင်ငံတွေကယုံယုံကြည်ကြည်နဲ့ယင်းနှီးမြှုပ်နှံမယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီတော့စီးပွားရေးလုပ်ငန်းရှင်တွေကတော့ကိုကျိုးစီးပွားတိုးတက်ထွန်းကားနိုင်ဖို့အတွက်သူတို့ကတော့ယင်းနှိမ့်မြှုပ်နှံမှုကတော့လာမှာပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်အလုသမားလစာငွေနည်းနည်းပေးပြီးတော့เนาะသူတို့အတွက်ပို့ပြီးတော့အကျိုးများများနိုင်တယ်လို့မြင်တဲ့လူတွေရှိတယ်မြန်မာနိုင်ငံမှာတယံဇာတပစ္စည်းတွေပေါများနေတယ်ဆိုပြီးတော့မြန်မာနိုင်ငံရဲ့တယံဇာတပစ္စည်းတွေကိုထုတ်ယူဖို့အတွက်ကြိုးပမ်းနေတဲ့လူတွေရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်ဒီဓာတ်တုလုပ်ငန်းစီမံကိန်းတွေမှာဆိုလို့ရှိရင်နိုင်ငံကြီးတွေအနေနဲ့ဒါသူတို့ယင်းနှိမ့်မြှုပ်နှံမှုကြံစည်နေကြတာတွေအများကြီးကြားရပါတယ်။အဲဒါအပြင်လည်းပဲအင်းကြီးချင်းဒီအာဆီယံနိုင်ငံတွေထဲမှာနော်ဗီယက်နမ်တို့ထိုင်းတို့မလေးရှားတို့စတဲ့ဒီနိုင်ငံတွေကလည်းပဲပြည်တွင်းမှာလာပြီးတော့ဒီအသေးစားလုပ်ငန်းတွေနောက်ပြီးတော့လေယာစိုက်ပျိုးရေးကဏ္ဍတို့လျှက်စစ်ဟိုပစ္စည်းထုတ်လုပ်မှု electronic ပစ္စည်းထုတ်လုပ်မှုစတဲ့ကဏ္ဍတွေမှာသူတို့လာပြီးယင်းနှိမ့်မြှုပ်နှံမှုလည်းပဲကြံစည်ကြိုးပမ်းနေတာတွေလည်းကြားရတယ်။ပြုပြင်ပြောင်းလဲမှုတွေကတော့အခုအရှိန်ဟုန်နဲ့သွားနေပြီအခုဒေါ်အောင်ဆန်းစုကြည်တို့ရွေးကောက်ပွဲဝင်ပြီးသွားလို့ဒီပါလီမန်လွှတ်တော်တွေရောက်သွားပြီလို့ရှိရင်ပို့ပြီးတော့စီးပွားရေးတန်ခါပေးဆို့မှုတွေကိုလွှတ်ပေးမယ်ဆိုပြီးတော့အနောက်နိုင်ငံတွေကကြွေးကြော်ထားတော့ကစောစောစီးစီးငါတို့သွားပြီးတော့ဒီလှုပ်ရှားရှိတဲ့လှုပ်မှပဲနောက်ကျသွားရင်တော့စားပေါက်တွေအခွင့်အလမ်းတွေလွတ်ကုန်တော့မယ်ဆိုပြီးတော့စိုးရိမ်နေကြတဲ့လုပ်ငန်းရှင်တွေလည်းရှိတယ်လို့ကြားသိရပါတယ်ဒီတော့ဒီမြန်မာနိုင်ငံဘက်ကလည်းပဲအစိုးရကအခုကြေညာထားတယ် ဒီနိုင်ငံခြားယင်းနှမြုံနှံမှုလာပြီးတော့လုပ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့ကိုအခွန်ကင်းလွတ်ခွင့်ဟိုးရင်တော့ဆိုရင်9နှစ်ပဲပေးထားတာကိုအခု10နှစ်တောင်ပေးမယ်ဆိုပြီးတော့ကြေညာထားတယ်။ဒီမြေယာကိစ္စမှာလည်းပဲဒီစက်ရုံစောက်ဖို့ပါညာမြေကိုငှားရမ်းတာကိုအရင်တော့အနှစ်30ခွင့်ပေးထားတာအခုအနှစ်50ခွင့်ပြုမယ်ဆိုပြီးတော့အဲလိုက်ရောထားတာတွေလည်းရှိတယ်။အဲတော့ဒီပြင်မကစီးပွားရေးလုပ်ငန်းရှင်တွေကတော့ဝင်မဲ့တကယ်ကဖြစ်နေတာလည်းစမ်းတော့လည်းမစမ်းပါဘူး။တခုပဲရှိတာကကျွန်တော်တို့မြန်မာနိုင်ငံဘက်ကနော်ဒီပြည်ပကစီးပွားရေးလုပ်ငန်းရှင်တွေရဲ့ညာချတာမျိုးအနှံ့မခံရဘူးဒါလည်းအရေးကြီးတယ်လို့ထင်ပါတယ်။ကဲဥမောင်မြင့်ဆက်ပြောပါအောင်ခင်ဗျ။ဟု
တ်ကဲ့ဒီနှံ့ချခံမဲ့ကိစ္စပေါ့နော်။အဲဒီကိစ္စတော့အင်မတန်စိုးရိမ်မှုဆောင်တဲ့ချက်တစ်ခုပါ။ဘာကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့ဒီအလုံသမားလောကတခုနဲ့နဲ့ပတ်သက်တာမဟုတ်ဘဲနဲ့ဒီသောသောကနေရာကိစ္စပြောလာတဲ့အခါမှာဒီနေရာမားတွေနဲ့ပါဒီကိစ္စပတ်သက်တယ်လို့ကျွန်တော်ယူဆပါတယ်။ဒီအလုံသမားတွေနဲ့ပတ်သက်တဲ့ကိစ္စကတော့သောသောကဥမင်လုံးလည်းထောက်ပြသွားပါတယ်။ဒီအလုံသမားတမကတွေမပေါ်သေးတဲ့ကိစ္စဟာဒီလူသမားတွေရဲ့အခွင့်အရေးကိုကာကွယ်ရမှာတော်တော်ကြီးမားတဲ့အဟံဒါတခုဖြစ်ပါတယ်အလားတူပဲဟုတ်လားဒီလုပ်ငန်းလုပ်ဖို့အတွက်ကိုစက်ရုံတွေခံရမှုဟုတ်လားဒီမြေပေးရတော့မယ်ဆိုလို့ရှိရင်အခုတော်တော်ကလုံးလေးလှုပ်ထားရှိတာကတော့ဒီမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုနိုင်ကဟိုဘာလို့လင်းရှိတယ်ဆိုလို့ရှိရင်ဟာဒီလဲရမြေတွေကိုသူတို့တိတ်နေမြန်မာနိုင်ငံမှာကလဲလှုပ်တဲ့လူကလဲပိုင်တာမဟုတ်တဲ့အခါကျတော့သူကတိတ်သွားရဆိုခံရတယ်အဲ့တော့သူတို့တွေဘွားပြစ်တယ်သူတို့တွေစီဘွားပြစ်တယ်ဆိုတော့သူတို့ရဲ့အခွင့်အရေးကိုလည်းခိုင်မှာအဲ့ဒါကောက်ွယ်ပေးဖို့လိုပါလိမ့်မယ်နောက်တစ်ခုကတော့မှန်ပါတယ်ကျွန်တော်တို့ဒီခုလိုမျိုးတတိယကမ္ဘာမှာရှိတဲ့နိုင်ငံတစ်ခုအနေနဲ့ဆိုတာစီဘွားရေးခွင့်လန်းတွေပွင့်လာပြီဆိုလို့ရှိရင်လူတွေကပထမဆုံးကြည့်ကြတာကအဲ့ဒါဒီအဲ့ဒီနိုင်ငံမှာလုံအားပေါ်တယ်ပေါ့နော်ဈေးသက်သက်သာသာနဲ့လုံအားအဲ့ဒါကြောင့်အဲ့ဒါလုံအားရတဲ့အတွက်ကြောင့်အဲ့ဒါဒီသူတို့တွေလာပြီးရင်းနှီးမြှုပ်နှံကြပါတယ်ဒါပေမဲ့လို့အများစုဒုက္ခရောက်ကြတဲ့အချက်အထူးသဖြင့်နောက်နိုင်ငံအများစုဒုက္ခရောက်ကြတဲ့အချက်ကတော့ဒီတတိယကမ္ဘာအများစုမှာဒီလက်ပေးလိုက်ယူကိစ္စတွေဟာတော်တော်ကြီးမားတဲ့ပြဿနာဖြစ်နေပါတယ်ဆိုတော့အဲ့ဒီကိစ္စမှာဆိုကြပါလို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဥတွေမြန်မာနိုင်ငံရဲ့ဒီလက်ရှိအခြေအနေကိုပဲကြည့်မယ်ဆိုလို့ရှိရင်တော့ဒီတရုတ်ပြည်တို့ကိုရီးယားတို့စသဖြင့်ပေါ့နော်ဂျပန်အနေနဲ့ကျင်းပါပါတယ်ဆိုတော့သူတို့အနေနဲ့အာရှနိုင်ငံတွေကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့အခါမှာသူတို့တွေကဒီအာရှသားတွေအချင်းချင်းရဲ့လက်ပေးလိုက်ယူကိစ္စတွေကိုအနောက်နိုင်ငံသားတွေကြပူပြီးရင်းနှီးကျွမ်းအောင်ရှိပါတယ်ဒီလက်ပေးလိုက်ယူနဲ့ကြီးပွားတဲ့နိုင်ငံတွေမှာလည်းပဲသူတို့ကလိုက်ပြီးတော့ကြီးပွားနိုင်အောင်သူတို့နေရာအနေနဲ့သူတို့လုပ်နိုင်ပါတယ်ဒါပေမဲ့လို့နောက်နိုင်ငံတွေကအဲ့ဒီကိစ္စမှာအဲ့လောက်မကျွမ်းကျင်ပါဘူးအဲ့လိုပြောတဲ့အတွက်ကြောင့်သူတို့တွေကယူသားတွေလို့ကျွန်တော်ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့လို့သူတို့ကိုသူတို့နိုင်ငံမှာဥပဒေအရထိန်းချုပ်ထားတာရှိပါတယ်ဥပမာတစ်ခုအနေနဲ့ပြောမှဆိုလို့ရှိရင်ဒီနော်ဝေးနိုင်ငံကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာသွားပြီးတော့ရင်းနှီးမြှုပ်နှံတဲ့ကိစ္စတွေပြီးတော့အာဖရိကတိုက်ကနိုင်ငံတွေအထူးသဖြင့်ဒီကွန်ဂိုလိုနိုင်ငံမျိုးမှာရင်းနှီးမြှုပ်နှံထားတဲ့ကိစ္စတွေမှာသူတို့တွေဟာဒီလက်ပေးလိုက်ယူကိစ္စတွေနဲ့သွားပြီးတော့ပတ်သက်မိတာရှိပါတယ်အဲ့ဒီနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်နဲ့ကွန်ဂိုမှာအဲ့ဒီခါကျတော့အဲ့ဒီနိုင်ငံမှာအဲ့ဒီလူတွေကအရေးယူမခံရပြီပဲလို့အဲ့ဒီစီးပွားရေးပညာရှင်တွေနဲ့အဲ့ဒီကုမ္ပဏီတွေကိုနော်ဝေးနိုင်ငံကဥပဒေနဲ့နော်ဝေးနိုင်ငံမှာအရေးယူတာရှိပါတယ်ဆိုတော့ကဒီသူတို့တွေအနေနဲ့ဟလာသူတို့ကုမ္ပဏီအကျိုးစီးပွားအတွက်ဒီလက်ပေးလက်ယူကိစ္စကိုမျက်စိမှိတ်ပြီးတော့သူတို့လုပ်ခဲ့တဲ့တိုင်အောင်သူတို့ကပြန်ပြီးတော့ဟလာဒုက္ခရောက်တာနေတာရှိတဲ့အတွက်ကြောင့်နောက်နိုင်ငံတွေအနေနဲ့ကတော့ဘာပဲဖြစ်ဖြစ်တပန်းချုံတဲ့အနေနဲ့ရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာကဟလာဥပဒေတွေကိုကျွန်တော်တို့လိုလဲကူကူပြင်လို့မရပါဘူးလို့ပြင်လိုက်နိုင်ပြီပဲထားအောင်အဲ့ဒီချက်ပို့ပြီးခက်ခဲတာကတော့ဒီလက်ပေးလက်ယူကိစ္စတွေပပြအောင်လို့ခေါ်တော့အခုတည်းအများကြီးပို့ပြီးခက်ခဲပါလိမ့်မယ
်ဟုတ်ပါတယ်ခင်ဗျမြန်မာနိုင်ငံမှာကလာဇာကနေပါပြီးတော့ကုန်စည်နှုတ်နဲ့ကြီးမြင့်နေတဲ့အတွက်ကြောင့်မလို့ဒီဝင်ငွေနဲ့ထွက်ငွေမမျှပဲနဲ့လက်ပေးလက်ယူကိစ္စတွေကတဖြည်းဖြည်းနဲ့ကြီးထွားလာတာအခုဆိုလို့ရှိရင်တော်တော်ကိုပဲကြော်မကောင်းကြားမကောင်းနေဖြစ်နေတာအလုံးအသိပါပဲလေအဲ့တော့ဒီအရှိတိုင်းသားတွေဆိုတာကလည်းပဲဒီတရုတ်တို့ဂျပန်တို့ကိုရီးယားတို့ဆိုတဲ့လုပ်ငန်းရှင်တွေကလည်းပဲငကူကလေးကောကသူတို့ကလက်ဆောင်ပဏာပေးတဲ့အစဉ်အလာရှိနေကြတော့ဘာလေးပဲဖြစ်ဖြစ်လက်ဆောင်ပေးလိုက်တယ်ဆိုတော့ကိုယ့်ရဲ့ကုမ္ပဏီအကျိုးစီးပွားအတွက်ကိုတခါတည်းထောင်မြင်ရာဆွန့်ဆိုတဲ့စကားမျိုးလို့ပေါ့လေနော်စီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ကိုပြိမယ်ကမ်းမယ်သူတို့အနေနဲ့ဒီလက်ပေးတယ်ဆိုတဲ့ဥစ္စာအဆန်းမဟုတ်တော့ဘူးဆိုတာမျိုးဖြစ်နေတော့ဒီမြန်မာနိုင်ငံကအကျင့်စာရိတ္တပြည့်နေတဲ့ဝန်တန်းတွေနဲ့ဒီပေးချင်ကမ်းချင်တဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ရင်ဘာတွေဖြစ်လာမလဲဆိုတာကတော်တော်တွေးရခက်မဲ့ကိစ္စပါစောစောကကိုမောင်မြင့်ပြောသွားတာအလုသမားတွေအတွက်တမ်းမဲ့ကတွေမရှိလို့ဟိုနိုင်ကျင်ကတော့မနေ့တနေ့ရပဲဟိုထိုင်းကြီးကျူဖနတ်ဆက်ယုံမှာအလုသမားတွေသူတို့မှလာစားနေပါနေတဲ့အချိန်မိုးတွေမရဘူးစသဖြင့်တောင်းဆိုချက်တင်တဲ့ဇာနာပြကြတယ်ဒါမှလို့တက်ဆိုင်ရာအစိုးရဘက်ကဘာမှဝင်ပြီးတော့လုပ်ပြတာတော့မကြားသေးပါဘူးအဲ့တော့ဦးမင်းလွင်ဦးရောခင်ဗျဒီလိုကိစ္စမျိုးတွေလည်းပဲနောင်ကိုဘယ်လိုလုပ်တားဆီးနိုင်မလဲဆိုတာပြောပါအောင်ခင်ဗ
ျဟုတ်ကဲ့ပါကျွန်တော်တို့အရင်တုန်းကတော့မြန်မာနိုင်ငံမှာ1964ခုနှစ်အလုသမားအခွင့်အရေးကာကွယ်တဲ့ဥပဒေရှိတယ်ပေါ့နော်အဲ့ဒါနဲ့အလုသမားတွေရဲ့အခွင့်အရေးကိုအစိုးရကာကွယ်ပေးထားတယ်အခု အစိုးရတိလက်ထက်မှာအဲ့ဒီဥပဒေကိုဖျက်လိုက်တယ်လက်တလုံးကျွန်တော်တို့မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့အခြေခံအခွင့်အရေးနဲ့ရပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့ဥပဒေလုံးဝမရှိဘူးအဲ့တော့အဲ့ဒီမှာဘာတွေဖြစ်လာလဲဆိုတော့စက်ရုံပိုင်ရှင်နဲ့လုပ်ငန်းရှင်နဲ့အလုပ်သမားနဲ့နှစ်ဦးသဘောတူစာချုပ်ပုံမှာပဲခြေခံပြီးတော့ပြဿနာတွေကိုစီမံဆောင်ရွက်နေတယ်ဆိုတာကိုကျွန်တော်တို့သိရတယ်ဒါကကျွန်တော်တို့နိုင်ငံရဲ့ရှေ့လာလာအတွက်မကောင်းတဲ့အခြေအနေဖြစ်တယ်ဒါကြောင့်လည်းအလုပ်သမားတွေရဲ့အခွင့်အရေးလူမှုပုလုံရေးဆိုင်ရာအခွင့်အရေးတွေကိုတိတိကျကျကြားထားမှုလိုတယ်နောက်တစ်ခါကျွန်တော်အစိုးရကိုမောင်မောင်မြင့်ပြောတဲ့အတိုင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဥပဒေကြီးကလည်းဥပဒေမှာပါတဲ့အချက်လက်တွေအတိုင်းလိုက်နာကျင့်သုံးဖို့လိုတယ်ဥပမာအားဖြင့်ပြောရရင်ကျွန်တော်တို့မြေလွတ်မြေလတ်မြေရိုင်းပြန်လည်နေရာချထားရေးကော်မတီပေါ့နော်အဲ့ဒီကော်မတီကနေပြီးတော့လေယာဉ်မြေတွေကိုဝီချမ်းတဲ့ကိစ္စမြေလွတ်မြေရိုင်းတွေကိုရယူနိုင်တဲ့ကိစ္စတွေမှာနိုင်ငံခြားကြီးနှိမ့်ယုံနံမှုတော့၎င်းစက်ရုံလုပ်ငန်းရှင်တွေကတော့၎င်းလုံမယ်ဆိုလို့ရှိရင်အခွန်ကင်းလွတ်ခွင့်တွေပေးထားတာမှန်တယ်သို့တော်လည်းပဲမြေယာတွေကိုယူထားပြီးတော့လုပ်ငန်းတွေကိုစတင်ပြီးတော့မလုပ်နိုင်တဲ့အတွက်ပြည်သူလွတ်တော်မှာပါဒီကိစ္စကိုအစိုးရသည့်အဖွဲ့ကဝင်ခံပြီးတော့ပြောဆိုရတဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်မြေယာတွေကိုယူထားပြီးတယ်ဆိုလို့ရှိရင်လုပ်ငန်းအကောင့်တွေပေါ်ဖို့ဆက်လက်ဆောင်ရွက်ဖို့လိုရဲဆိုပြီးတော့အခုဥပဒေတွေကအတိုင်းလိုက်နာဖို့အတွက်ဖိအားပေးတာတွေကိုကျွန်တော်တို့တွေ့လာတယ်။နောက်တစ်ခါကျွန်တော်တို့ဒီအထူးစီးပွားရေးဇုန်တွေတတ်မှတ်တဲ့အခါမှာအစိုးကဥက္ကမောင်ငိမ့်ပြောခဲ့တယ်လို့ပါပဲ။ဟုတ်ပါတယ်။အခွန်ကြီးကင်းလွတ်ခွင့်ပေးထားတယ်တချို့နေရာတွေဆိုရင်ဒေသအလိုက်မတူတာတွေရှိတယ်10နှစ်ပြီးထားတာရှိတယ်8နှစ်ပြီးထားတာရှိတယ်နောက်တစ်ခါဆက်လက်ပြီးတော့လုပ်ငန်းရဲ့သဘောတဘာဝအရလိုအပ်ချက်အရာထပ်လုပ်အောင်မယ်ဆိုလို့ရှိရင်လည်း9နှစ်တက်တန်းထပ်တူပြီးတဲ့ဥစ္စာတွေလည်းရှိပါတယ်အဲ့တော့အဲ့ဒီလိုမျိုးဥပဒေတွေကကျွန်တော်တို့မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအခအကွက်တကယ်ပြီးရလားဥပမာဆိုပါတော့ဗျာကျွန်တော်တို့အခုဒီမကွေးတိုင်းမှာတရုတ်ရေနံကုမ္ပဏီတစ်ခုကနေရေနံရှာနေတယ်ဒီနေရှာတဲ့အခါမှာမြေအောက်မှာမိုင်းနေနဲ့ဖောက်ခွဲလိုက်တဲ့အတွက်မြေကျုံပြီးတော့လေယာဉ်တွေတော်တော်များများပျက်စီးဆုံးရှုံးတယ်။အဲ့တော့အဲ့ဒီဆုံးရှုံးတဲ့လေယာဉ်ကိုပိုင်ဆိုင်တဲ့လေသမားတွေကတိုင်မယ်တမ်းမယ်ပြောမယ်ဆိုမယ်ဆိုလို့ရှိရင်ချင်းချောက်တာတွေဟန်တာရာတွေရှိနေတယ်။အဲ့ဒါတွေကကျွန်တော်တို့အစိုးရပြည်လက်ထက်မှာမရှိသင့်တော့တဲ့ကိစ္စရမျိုးတွေဖြစ်တယ်။ဒီပြည်သူဖက်ကနေပြီးတော့အစိုးရကမယက်တီပြီးတော့ကနိုင်ငံခြားချင်းနှိမ့်ညွန်မှုတွေကိုဖိတ်ခေါ်တဲ့ဖုတ်ပူမီးတိုင်းဥပဒေအလွယ်တကူပြဋ္ဌာန်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အမားတွေအများကြီးတွေ့နိုင်တယ်ဥပမာအားဖြင့်ထပ်ပြောရအောင်မယ်ဆိုလို့ရှိရင်မြမပင်နေပြင်၅ဘန်းဥပဒေကိုသူတို့ပြဋ္ဌာန်းတယ်ပြဋ္ဌာန်းပြီးတော့6လကြာတဲ့အခါမှာသူတို့တစ်ခါထပ်ပြင်ရတယ်ပြင်ရတဲ့ဥစ္စာကဒါငွေသတ်မှတ်ထားတဲ့ဥစ္စာကဒေါ်လာ2000ပဲဖြစ်နေတဲ့အတွက်နိုင်ငံခြားကုမ္ပဏီတွေက9ဝင်ခိုးပန်းနေဖမ်းမိရင်ဒေါ်လာ2000ပဲပဲဆက်ဆက်ပြီးသွားပြီးတော့လွတ်သွားကြတယ်အဲ့တော့အဲ့ဒီလိုမျိုးမဖြစ်အောင်ဥပဒေကိုခိုင်ခိုင်မာမာပြဋ္ဌာန်းဖို့လိုတယ်ရေးရှည်အတွက်ကြည့်ပြီးတော့ပြဋ္ဌာန်းဖို့လိုတယ်ဥပမာအဖြစ်ကျွန်တော်တို့မြန်မာနိုင်ငံကိုနှက်ချမဲ့နိုင်ငံတွေရှိတယ်မြန်မာနိုင်ငံရဲ့အစိုးရအကြောင်းကိုသိနေတဲ့နိုင်ငံတွေကဥပမာအဖြစ်ဒီအာရှနိုင်ငံတွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့အိန္ဒိနာချင်းတွေဖြစ်တဲ့တရုတ်နိုင်ငံထိုင်းနိုင်ငံထိုင်ဝမ်နိုင်ငံစတဲ့နိုင်ငံတွေကလက်ပြီးလက်ယူဘလို့သွားမယ်ဆိုတာတွေကိုသိနေတဲ့အတွက်သူတို့ကယဉ်နီးမြုံနာမှုအတွက်အဓိကစိတ်ဝင်စားကြတာတွေဖြစ်တဲ့ဒီအခါမှာအစိုးရကိုယ်တိုင်ကအလုတ်သမားတွေပြည်သူတွေဖက်ကနေပြီးတော့ခိုင်ခိုင်မာမာထိုက်သိမ်းတဲ့ငွေကြေးထိုက်သိမ်းတဲ့ရော်ကြီးတွေရဖို့အတွက်ကိုစီမံဆောင်ရွက်ပေးတယ်ဆိုလို့ရှိရင်တော့နိုင်ငံခြားယဉ်နီးမြုံနာမှုတွေကပုံမူပြီးတော့များပြားလာမယ်ခိုင်ခိုင်မာမာဖြစ်လာနိုင်မယ်လို့ကျွန်တော်ကတော့ထင်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့အခုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြတဲ့ပုံမှာကိုအောင်ဖေခင်ရောခင်ဗျခင်ဗျအမြင်လေးပြောပါအောင်ခင
်ဟုတ်ကဲ့ကျွန်တော်တို့ဒီလိုအပ်တဲ့ပညာရှင်တွေကျွန်တော်တို့ထပ်မံပြီးမွေးထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်အခုမှပါဗျာဟိုတမရအိုဘားမားအမေရိကန်မှာမတက်လာခင်တကယ်ထိတ်တန့်ပညာရှင်တွေကိုအရင်သူဖိတ်ခေါ်လိုက်တယ်ပြီးတော့မှအကြံပေးအဖွဲ့ကိုဖွဲ့တယ်ကျွန်တော်တို့နိုင်ငံမှာလည်းအဲ့လိုစီးပွားရေးအကြံပေးအဖွဲ့ကအင်မတန်မှတက်ကြွတဲ့ပုံစံတွေနဲ့ဖွဲ့ဖို့လိုတယ်ခင်ဗျအဲ့တော့အဲ့လိုမွေးထုတ်တဲ့အခါကျရင်အဲ့လိုသူဘာသာရဲ့ဆိုင်ရာပညာရှင်တွေပါတဲ့အခါကျတော့ကျွန်တော်တို့အနောက်နိုင်ငံတွေကနှက်ချမယ်ဆိုတဲ့ဟာကိုကျွန်တော်တို့အလွယ်တကူသိမြင်နိုင်တယ်ခင်ဗျအဲ့တော့နောက်တစ်ခုပြောချင်တာတော့ကျွန်တော်တို့လွတ်လပ်တဲ့ဆင်မနာတွေ foreign တွေလုပ်ပေးဖို့လိုပါတယ်ပြီးခဲ့တဲ့တုန်းကစီးပွားရေးဆင်မနာတွေကိုတော်ဆန်းစုကြည်ကလည်းတက်ခဲ့ပါတယ်အဲ့ဒီမှာစာတမ်းဖတ်ပွဲတွေလုပ်တယ်ဟောဒါတွေကကောင်းတဲ့အလားအလာတွေပဲခင်ဗျနောက်တစ်ချက်ကျွန်တော်ထည့်ပြောချင်တာကတော့ယင်းနှီးမြုံနယ်တဲ့အခါမှာကျွန်တော်တို့နိုင်ငံမှာ တခုပြဿနာတက်နေတာကျွန်တော်တို့ရဲ့ငွေကြေးစနစ်ကလက်ရှိမှာခိုင်မာမှုမရှိဘူးကျွန်တော်တို့ငွေကြေးစနစ်ကပုံစံနှစ်မျိုးဖြစ်နေတယ်အဲ့တော့ဒါတွေကလည်းရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေအတွက်ပြဿနာဖြစ်နေတယ်ခင်ဗျငွေကြေးကအခုဖောင်းပွားနေတာတွေရှိတယ်ဘဏ်ငွေလဲနှုန်းတွေကဘဏ်မှာတစ်မျိုးအပြင်မှာတစ်မျိုးပုဂ္ဂလိကတစ်မျိုးဖြစ်နေတယ်ခင်ဗျဒါတွေကိုတော့ကျွန်တော်တို့ထင်တာတော့အချိန်တော့နည်းနည်းပေးရလိမ့်မယ်လက်ရှိအချိန်တွေမှာတော့ရင်းနှီးမြှုပ်နှံတာကတော့နိုင်ငံတစ်နိုင်ငံအတွက်ကတော့အင်မတန်ကောင်းပါတယ်ဒီဥစ္စာရင်းနှီးမြှုပ်နှံတဲ့အတွက်ပြည်သူတွေအတွက်အကျိုးရှိတယ်ပြည်သူတွေပြည်လည်းမအစိုးရအတွက်လည်းကောင်းတယ်ဒါပေမဲ့လက်ရှိအခြေအနေမှာတော့ပြည်သူတွေဟာအင်မတန်အခက်ခဲနဲ့ကြုံတွေ့နေရတယ်ခင်ဗျတိုင်းပြည်ကလည်းအခုအကျိုးရ7ဘီလီယံတင်ထားတယ်သူတို့ရဲ့ပြောကြားချက်အရနောက်တစ်ချက်ကျွန်တော်ထပ်ပြည့်ဆွဲချင်တာကတော့အခုတက်လာတဲ့အစိုးရအနေနဲ့အတိတ်ကဖြစ်ခဲ့တဲ့သင်ခန်းစာတွေကိုယူပြီးတော့ကျွန်တော်တို့အမှန်တိုင်းဝန်ခံပြီးတော့ပွန့်ပွန့်လင်းလင်းသွားတယ်ဆိုမှကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကအမှန်တကယ်ဖြောင်းဖြောင်းတန်းတန်းနဲ့တိုးတက်ပါမယ်ပြည်သူလွတ်တော်ဥက္ကဋ္ဌလုပ်နေတဲ့ဥရွှေမန်းအနေနဲ့ပြောသွားတာတွေကောင်းပါတယ်ခင်ဗျာသူဝန်ခံထားတာတွေရှိပါတယ်သူပြောတဲ့ဟာတော့အင်မတန်မှကောင်းတဲ့အကြောင်းအရာတွေပါလက်ဆမ်းမှုတိုက်ဖြည့်ရေးတို့မိမရတာတို့လျှက်စစ်တာကိစ္စတို့ရေမရတဲ့ကိစ္စတွေတို့ဒါတွေကပွန့်ပွန့်လင်းလင်းသူဝေဖန်ပြောဆိုသွားတဲ့အတွက်နောက်ရှိနေတဲ့ပါလီမန်အမတ်တွေအနေနဲ့လည်းပွန့်ပွန့်လင်းလင်းဝေဖန်ပြောဆိုပြီးတော့မှန်ကန်တိကျတဲ့လိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်သည်နောက်9နှစ်ကနေ10နှစ်အတွင်းတဟုန်တို့တိုးတက်သွားလိုက်သွားလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီပွန့်လင်းမြင်သာမှုရှိမယ်ဆိုလို့ရှိရင်တော့ကမ္ဘာနိုင်ငံအကုန်လုံးကနေပြီးတော့ရုံကြီးကြီးနဲ့ရင်းနှီးမြှုပ်နှံမှုတွေဝင်လာကြမှာကျွန်တော်တို့မြင်ရပါတယ်အဲ့တော့ကျွန်တော်တို့အခုအချိန်ကနည်းနေပါပြီခင်ဗျာဤကုန်းချုပ်အနေနဲ့အချင်းယုံပြီးတော့ဟိုကျွန်တော်တို့ထပ်မံဖြည့်ဆွက်ပြောစရာလေးတွေရှိရင်ပြောစီချင်ပါတယ်ကဲဥမော်မြင်စပြီးပြောပါလားဗျာ
ဟုတ်ကဲ့ဒီကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်တော့ဒီဘဏ်နဲ့ဒီဖန်တားရေးဝန်ကြီးဌာနပေါ့နော်အဲ့ဒီအကြောင်းကျွန်တော်နည်းနည်းလေးဖြည့်ဆွက်ပြီးကျွန်တော်ပြောချင်ပါတယ်အဲဘဏ်ဆိုတဲ့နေရာမှာကျွန်တော်တို့ဒီဥနေဝင်အာနာမသိင်ရင်တော့ပါနော်ကိုကျော်ကြီးနေဝင်အာနာမသိင်ရင်တော့မြန်မာနိုင်ငံမှာကဗန်စနစ်နဲ့ဗန်ဒါရေးဝင်ကြီးဌာနနဲ့သက်သက်စီဖြစ်ပါတယ်ဗန်တဗန်မှာလက်ပတ်နေတဲ့ငွေဟာသုရပိုင်ငွေမဟုတ်ပါဘူးဒါပေမဲ့လို့ဥနေဝင်ရဲ့အာနာသိင်ပြီးနောက်ပိုင်းဒီမဆလာခေရောက်လာတဲ့အချိန်မှာတော့ဒီဗဟိုဗန်ကပတ်စံဟာအစိုးရရဲ့ပတ်စံဆိုတဲ့သဘောမျိုးနဲ့ဗန်ဒါရေးဝင်ကြီးဌာနကနေဗန်တွေကိုတိုက်ရိုက်ထိန်းချုပ်ပါတယ်တိုက်ရိုက်ချုပ်ကိုင်ပါတယ်ဆိုတော့အဲ့ဒီကိစ္စဟာလည်းပဲတော်တော်လေးကိုအချိန်ယူပြီးတော့ပြုမြင်ရမယ်အနေအထားရှိရလို့ကျွန်တော်ထင်ပါတယ်အချိန်ယူရတယ်ဆိုတာလည်းပဲဒါချက်ချင်းပြက်ပြက်သွားသွားလုံးလို့ရတယ်အနေအထားမရှိပါဘူး။ဘာကြောင့်လဲဆိုတော့လောလောဆယ်မြန်မာနိုင်ငံမှာသွားနေတဲ့စနစ်ကအခုဒုတိယစနစ်ဖြစ်တဲ့ဒီဗဟိုဘဏ်ကိုဗန်ဒါရေးဝန်ကြီးဌာနကအခုချိန်အထိချုပ်ကင်ထားဆဲဖြစ်နေလို့ပါပဲ
။ဟုတ်ကဲ့ခင်ဗျာ။ဦးမင်းလွင်ခင်ဗျာ။နေကုန်းချုပ်အနေနဲ့ပြောစရာရှိတာလေးအချင်းယုံပြီးပြောပါ
။ဟုတ်ကဲ့ခင်ဗျာ။ဒီအစိုးရအသင်းအနေနဲ့မြန်မာနိုင်ငံအတွင်းမှာရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုလို့ရှိရင်ပထမဦးဆုံးပွင့်လင်းမြင်သာစွာပြည်သူတွေကိုခြားပြဖို့လိုတယ်။အစောကပြောသလိုနေကံပြည်သူလူထုကိုအသိမပေးဘဲနဲ့လေယာဉ်မြေတွေသိမ်းတဲ့ကိစ္စတွေဒီမျိုးမဖြစ်သင့်ဘူး။နောက်ပြီးတော့တခါကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်စားမှုခြားစားမှုတွေကိုအရေးယူမယ်လို့ပြောတယ်။အရေးယူဖို့အတွက်လည်းပြည်မှုတွေထပ်ပြီးတော့တိုးထားတာအခုဆိုလို့ရှိရင်ပြည်မှုပေါင်း30နီးပါးကလက်ပေးခြားစားမှုတွေထဲမှာလက်ပေးလိုက်ယူမှုတွေငွေကြေးခေါ်ခါခြားမှုတွေထဲမှာအကျုံးဝင်တယ်လို့ပြောထားတာရှိတယ်။တိုးတော်လည်းပဲဒါတွေကိုတကယ်တမ်းထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်ပြီးတော့ပြစ်ဒဏ်နေပြီးတယ်ဆိုတာကျွန်တော်တို့တခုမှမတွေ့ရသေးဘူးစစ်ဆိုးရလက်ထက်ကလည်းဒီလက်ပေးလိုက်ယူမှုတွေခြားစားမှုတွေကြောင့်ပြုတ်သွားကြတဲ့စစ်တိုင်းမှုတွေဝင်ကြီးတွေအကုန်လုံးတရားမှအရေးယူခံတာကျွန်တော်တို့မကြားလဲမကြားခဲ့ရဘူးတွေ့လဲမတွေ့ခဲ့ရဘူးဒါကြောင့်ဒီဥပဒေတွေကိုဥပဒေအဖြစ်ပြဋ္ဌာန်းထားရုံတသက်မဟုတ်ပဲနဲ့တပ်ဝင်လှုပ်ရှားလာအောင်အစိုးရအသင်းအနေနဲ့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့အလင်းမြန်ဆောင်ရွက်ဖို့လိုအပ်နေပြီဆိုတာကိုပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆွေးနွေးခဲ့တဲ့အပေါ်မှာညီကုန်းချုပ်ပြီးတော့ကိုအောင်ဖေခင်လည်းပဲပြောစရာရှိတာပြောပါအောင်ခင်ဗျအ
န်တီတောင်ဆန်းစုကြည်ပြောလိုက်ပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌသုရရှင်မဲပြောကြားချက်ကိုကျူစုလိုက်ပြီးတော့တစ်ချိန်တည်းမှာလာသာတူပေးဒါကိုကျူစုသလိုလက်ပေးလက်ယူလုပ်သူတွေကိုလည်းအရေးယူဖို့ပြောလိုက်ပါတယ်ခင်ဗျ။နောက်နိုင်ငံတွေကခေါင်းဆောင်တွေလာတိုင်းဗာပြောလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုရဲ့အောက်ကနေပြီးတော့သွားမယ်လို့သူတို့ပြောတယ်ခင်ဗျ။ဒါကဘာလို့ပြလဲဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့ဆွေးနွေးပြီးမှရှေ့ဆက်ပြီးတော့လောက်ကင်ဆောင်ရွက်ဆရာရှိတဲ့အားတွေကိုလောက်ကောင်ဆောင်ရွက်သွားမယ်လို့နောက်နိုင်ငံတွေကပုံပုံလင်းလင်းပြောထားပြီးဖြစ်တယ်ခင်ဗျ။ဒီအစိုးရတဲ့လက်ထက်မှာတချို့မလိုလားတဲ့တားစီပိတ်ပင်မှုတွေကိုလမ်းဖွင့်ပေးမှသာလျှင်ကျွန်တော်တို့ရဲ့နိုင်ငံရဲ့စီးပွားရေးကတိုးတက်လာမယ်ပြည်သူတွေရဲ့စားဝတ်တွေကချောင်းလဲလာမယ်ဒါကြောင့်မလို့ဦးသိန်းစိန်အစိုးရအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ကျန်တဲ့စီးပွားရေးပညာရှင်တွေနဲ့တိုင်ပင်ပြီးတော့တိုင်းပြည်ကိုတကယ်တိုးတက်စေချင်တယ်ဆိုရင်တတ်တိရှိရှိနဲ့ပွန့်ပွန့်လင်းလင်းနဲ့ လောက်ကင်ဆောင်ရွက်သွားမှသာလျင်တိုးတက်မယ်လို့ပြောကြားခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလောက်နဲ့ပဲဒီနေ့စကားဝိုင်းကိုညီဟုတ်ချုပ်ပြရစေအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်နော်ဝေနိုင်ငံအခြေစိုက်မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးနဲ့နယူးဇီလန်နိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားသူဦးအောင်ဖေခင်တို့ကိုကျေးဇူးတင်ရှိကြောင်းပြောပြစေတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ